အီတလီမှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရသူကတနင်္ဂနွေတရက်ထက်မှတင်50ရာခိုင်နှုန်းထိတိုးသွားကြောင်းပြောဆိုထားပြီးနိုင်ငံမြောက်ပိုင်းကကြီးရွာနဲ့မြို့ဆက်တစ်ခုကိုလည်းအဝင့်ထွက်ပိတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1900နီးပါးရှိပြီး34ဦးသေဆုံးခဲ့ရတဲ့အီတလီနိုင်ငံဟာဥရောပမှာဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့နေရာနိုင်ငံဖြစ်နေပါပြီ။ရောဂါအစပြုခြင်းက14ရက်ကာလရှိတာကြောင့်ကူးစက်ခံရသူတွေထပ်ပြီးတိုးလာအောင်လို့မျှော်လင့်ထားတဲ့အကြောင်းလဲအီတလီအနာဘိုင်တွေကပြောပါတယ်။အီတလီမှာအသက်ကြီးပိုင်းလူကြီးကလည်းများပါတယ်။ဗိုင်းရပ်စ်ကိုအများဆုံးခံနိုင်ရည်နည်းသူတွေကအသက်65နှစ်နဲ့အထက်အသက်ကြီးပိုင်းတွေဖြစ်တယ်လို့လည်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။အီတလီမြောက်ပိုင်းဒေသကိုအမေရိကန်တွေခီးမသွားကြဖို့အမေရိကန်အနာဘိုင်တွေကသတိပေးထားတယ်လို့ပဲအမေရိကန်လေကြောင်းလိုင်းနှစ်ခုဖြစ်တဲ့ Delta နဲ့အမေရိကန်လေကြောင်းလိုင်းတွေကအီတလီနဲ့ဗန်ဒါရီအချက်အချာမီလန်နဲ့ပြန်တမ်းမှုတွေကိုဆိုင်းငံ့လိုက်ပါပြီ။အခမ်းအနားအစီအစဉ်တွေဖြတ်သိမ်းလေကြောင်းခီးစဉ်တွေဆိုင်းငံ့တာအကြောင်းခီးဘွားကဏ္ဍနဲ့စီးပွားရေးအပေါ်မှာတော့ရိုက်ခတ်တရားမှုရှိနေပါတယ်။ဩစတြေးလျ၊ထိုင်းနဲ့ဂျပန်နိုင်ငံတို့မှာတော့တနင်္ဂနွေနေ့ကဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူတွေရှိနေပါတယ်။ဂျပန်ကမ်းလွန်မှာတီးခြားခွဲထားခဲ့တဲ့ Diamond Princess အပျော်ကြီးသင်္ဘောကခီးတဲ့အသက်88နှစ်အရွယ်အမျိုးသားတဦးဩစတြေးလျနိုင်ငံပတ်မြို့မှာတနင်္ဂနွေနေ့ကတည်ဆုံးခဲ့ပြီးဒါဆိုရင်ဩစတြေးလျမှာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးမှုဖြစ်ပါတယ်။တချိန်မျက်မှာပဲထိုင်းနိုင်ငံမှာအသက်35နှစ်အရွယ်အမျိုးသားတဦးဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တည်ဆုံးခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အသက်80ကျော်အမျိုးသားတဦးဗိုင်းရပ်စ်ကူးစက်ခံရပြီးနောက်တည်ဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ရာတရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကကူးစက်မှုအသစ်523ဦးနဲ့35ဦးသေဆုံးခဲ့ပါတယ်။တရုတ်မှာကူးစက်ခံရသူစုစုပေါင်း8000နီးပါးရှိနေပါတယ်။တရုတ်နိုင်ငံပြင်ပအများဆုံးကူးစက်ခံရတဲ့တောင်ကိုရီးယားမှာတော့ကူးစက်ခံရသူပေါင်း3526ဦးရှိပြီးအီရန်မှာတော့993ဦးကူးစက်ခံ43ဦးသေဆုံးခဲ့တာကြောင့်တရုတ်နိုင်ငံပြည်ရင်ဒုတိယမြောက်သေဆုံးမှုအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားကျမှုဖြစ်လာနိုင်ခြင်းအပေါ်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အမေရိကန်ပြည်သူတွေအတွက်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးစိုးရိမ်ပွဲရမရှိသေးဘူးလို့ဒုတိယသမ္မတမိုက်ပန့်စ်ကတနင်္ဂနွေနေ့မှာထပ်ပြီးအခိုင်အမာပြောဆိုထားပါတယ်။